ဂျူလီယာကမ္ဘာစစ်မှာအမေရိကန်ဝင်ပါပြီးသတင်း9ပတ်ကျော်အကြာမှာနယူးယောက်မြို့မှာရှိတဲ့အတန်းနဲ့စတူဒီယိုလေးတစ်ခုကနေဂျာမနီနိုင်ငံကို15မိနစ်ကြာလိုင်းတူတိုက်ရိုက်ဗီဒီယိုအစီအစဉ်တစ်ခု1942ခုဖေဖော်ဝါရီလ1ရက်နေ့မှာစလွှင့်ခဲ့ပါတယ်။အဲ့ဒီဗီဒီယိုအစီအစဉ်ကိုအမေရိကန်မျိုးချစ်ဒေသဘုတ်ဖြစ်တဲ့ The Battle Hymn of the Republic ဆိုတဲ့တဲ့ချင်းနဲ့စာဖွဲ့ပါတယ်။အဲ့ဒီနောက်အတန်းလွှင့်သူ William Harlan Hill ကအမေရိကန်တန်ကအတန်းလွှင့်နေပါတယ်။ဒီကနေ့ကစပြီးနေ့စဉ်အမေရိကန်နိုင်ငံနဲ့စစ်ပွဲသတင်းတွေကိုထုတ်လွှင့်ပေးသွားမှာပါ။သတင်းကောင်းတွေဖြစ်နိုင်ပါတယ်။သတင်းဆိုးတွေဖြစ်နိုင်ပါတယ်။ဒါပေမဲ့သတင်းမှန်တွေကိုကျွန်တော်တို့ထုတ်လွှင့်သွားပါမယ်လို့စပြီးပြောခဲ့ပါတယ်။အဲ့ဒါဟာဖြင့်နောက်နှစ်ပေါင်း85နှစ်ကြာပြီးတဲ့နောက်ဒီကနေ့မှာဝါရှင်တန်ဒီစီမြို့တော်မှာအခြေစိုက်ပြီး VOA အမေရိကန်အတန်းရဲ့လို့ဖြစ်လာစေတဲ့ပထမဆုံးအတန်းထုတ်လွှင့်ချက်ပဲဖြစ်ပါတယ်။ဒုတိယကမ္ဘာစစ်အဆုံးသတ်ချိန်မှာတော့ VOA ကနေဘာသာစကားပေါင်း40ကျော်နဲ့ထုတ်လွှင့်ခဲ့ပြီးဂီတတချင်းနဲ့သုံးသတ်ချက်စတဲ့ကဏ္ဍပေါင်းစုံပါဝင်ပါတယ်။အရင်အချိန်ကစလို့ VOA ဟာ Multimedia နိုင်ငံတကာအတန်းလွှင့်ဌာနအဖြစ်ပိုကြီးမားလာပြီး2016ခုနှစ်အထိဆိုရင် VOA ကိုအားပေးနားဆင်ကြည့်ရှုတဲ့ကမ္ဘာတဝန်းပိတ်သက်အရေးအတွက်ဟာသတင်းတစ်ပတ်ကို236တန်းကျော်ရှိပါတယ်ခင်ဗျာ။